တရုတ်နဲ့အိန္ဒိယအနာဂတ်နှစ်နိုင်ငံဆက်ဆံရေးတွေအတွက်စိန်ခေါ်မှုတွေရှိကြတဲ့အထက်မှာမြန်မာပြည်ရဲ့ရေးဟာလည်းအဓိကကျတဲ့စိန်ခေါ်မှုတစ်ခုအဖြစ်ရှိနေလိမ့်မယ်ဆိုပြီးတော့အိန္ဒိယပညာရှင်တယောက်ကနေပြီးတော့ပြောဆိုလိုက်ပါတယ်။နောက်ပြီးတော့မြန်မာဒီမိုကရေစီရေးအတွက်နိုင်ငံတကာရဲ့ဆောင်ရွက်မှုတွေထဲမှာဒဏ်ခတ်ပိတ်ဆို့မှုကလည်းအလုံးမဖြစ်ဆက်ဆံရေးမှုအပြုသဘောနဲ့ဆက်ဆံရေးမှုကလည်းအလုံးမဖြစ်ပဲအခြေအနေတွေနဲ့ပို့ပြီးတော့လိုက်ရောညီထွေဖြစ်မဲ့ချင်းကပ်မှုမျိုးတွေကိုလှုပ်ဆောင်တဲ့နယ်ဆိုပြီးတော့သူကပြောပါတယ်။ကတိအကြောင်းသေးစိတ်ကိုကိုကျော်ကျော်သိန်းကဆက်ပြီးတော့ရှင်းပြပါဦးခင်ဗျာ
။တရုတ်နဲ့အိန္ဒိယတို့ကြားနိုင်ငံရေးရကွဲပြားမှုတွေထဲမှာအဓိကပါဝင်နေတဲ့ကိစ္စတစ်ခုကတော့မြန်မာနိုင်ငံပါပဲလို့ပြောခဲ့သူကအိန္ဒိယနိုင်ငံနယူးဒေလီမြို့မူဝါဒရေးရသုတေသနဌာနမဟာဗျူဟာလိလာရေးဆိုင်ရာပါမောက္ခဒူးဖြစ်တဲ့ဒေါက်တာဘရာမာချေလာနီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကဆက်ဆက်ကာဝါငင်းချမ်းရေးဖောင်ဒေးရှင်းမှာဗိုလ်ဒူးနေ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲတစ်ခုအတွင်းသူကအဲ့လိုပြောသွားတာပါ။ဆွေးနွေးပွဲရဲ့ခေါင်းစဉ်ကတော့တရုတ်အိန္ဒိယပြိုင်ဆိုင်မှုနဲ့ရှုပ်ထွေးပွေလီမြန်မာပြည်လို့ဆိုရပါမယ်။ဆွနုဘမှာတရုတ်နဲ့အိန္ဒိယတို့ကြားတမိုင်းအစဉ်ဆက်ဆက်ဆံရေးအခြေအနေတွေကနေနောင်လာမယ့်အနာဂတ်မှာရှိလာနိုင်မယ့်ဆက်ဆံရေးအခြေအနေတွေအထိဆွနွေးခဲ့ကြပါတယ်။ဒါပေမဲ့ဆွနုဘတစ်ခုလုံးနီးပါးကိုလွှမ်းမိုးထားတာကတော့မြန်မာအရေးပဲဖြစ်ပါတယ်။အဓိကဦးဆောင်ဆွနွေးသူဖြစ်တဲ့ဒေါက်တာဘရာမာကအနာဂတ်တရုတ်အိန္ဒိယဆက်ဆံရေးမှာရှိလာမယ့်စိန်ခေါ်မှု6ချက်ကိုပြောသွားရမှာနံပါတ်6စိန်ခေါ်မှုကတော့မြန်မာပြည်ပါပဲတဲ့
။ Political differences will still divide China and India. One political issue emblematic of the underlying Sino-Indian strategic dissonance is Burma. India values
နိုင်ငံရေးအကွဲပြားခြားနားမှုကတရုတ်နဲ့အိန္ဒိယကိုဆက်ပြီးတော့ပိုင်းခြားထားပါမယ်။တရုတ်နဲ့အိန္ဒိယတို့ကြားမဟာဗျူဟာအရသဘောမတူညီမှုကိုမီးမောင်းထိုးပြနေတဲ့အမှတ်တင်ကေတပြုနိုင်ငံရေးကိစ္စတစ်ခုကတော့မြန်မာပြည်ပါပဲ။တရုတ်နိုင်ငံထိုးထွက်လာတာကိုအကာအရန်တစ်ခုအဖြစ်အိန္ဒိယကမြန်မာနိုင်ငံကိုတံပိုးထားပါတယ်လို့ဒေါက်တာဘရာမာကပြောခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်အိန္ဒိယကလည်းသူနိုင်ငံအကျိုးစီးပွားကိုအဓိကထားပြီးချင့်ကပ်တယ်လို့တရုတ်ကလည်းအလားတူချင့်ကပ်တာပါပဲ။အိန္ဒိယအတွက်သူနိုင်ငံအရှိမျောက်ပိုင်းနယ်စပ်မြန်မာနိုင်ငံထဲမှာအခြေစိုက်ပြီးသူ့ကိုစန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေနှိမ်နှင်းဖို့မြန်မာနိုင်ငံရဲ့အကူအညီအဓိကကျပါတယ်။အလားတူတရုတ်ရောအိန္ဒိယရောနှစ်နိုင်ငံစလုံးကမြန်မာနိုင်ငံကသဘောဝတ္တငွေတွေကိုလိုချင်နေကြပြီးရှားဖို့လည်းအပြိုင်ဆိုင်စူးစမ်းနေကြတာပါ။ဒါပေမဲ့ဒီပြိုင်ဆိုင်မှုမှာအခုချိန်ထိတော့အိန္ဒိယကအသာစီးရတာမရှိသေးပဲတရုတ်ကပဲအိန္ဒိယပေါ်မှာအသာစီးရနေတာပါ။ဒါအပြင်မြန်မာပြည်ပေါ်မှာတရုတ်ရဲ့စီအေးရလွှမ်းမိုးမှုကိုလည်းအိန္ဒိယကစိုးရိမ်မှုရှိတယ်လို့ဒေါက်တာဘရာမာကဆိုပါတယ်။ဒီလိုအချက်တွေကြောင့်လည်းမြန်မာအရေးမှာတရုတ်တို့အိန္ဒိယတို့ကိုခြံထားလို့မရပဲသူတို့ပါပါဝင်နိုင်မဲ့ပိုးပြီးဟန်ချက်ညီတဲ့ချင်းကမှုကိုသုံးဖို့လိုအပ်တယ်။ဒဏ်ခတ်ပိတ်ဆို့မှုကြီးဘက်ကလည်းအလုံးမဖြစ်သလိုထိတွေ့ဆက်ဆံမှုကြီးဘက်ကလည်းအလုံးမဖြစ်ဘူးလို့ဒေါက်တာဘရာမာကသုံးသပ်တာပါ။ဒီလိုသုံးသပ်ချက်ပေါ်မှာလုံလုံလျားလျားသဘောမတူနိုင်ပဲဒစိတပိုင်းစောရကတက်ခဲ့သူကတော့အဓိကဆွေးနွေးသူဖြစ်တဲ့ Mr. Derek Mitchell ပါသူကတော့ CSIS ခေါ်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနရဲ့အာရှဆိုင်ရာညွှန်ကြားရေးမှုနဲ့အကြီးတန်းသုတေသနမှုဖြစ်ဆောင်ရွက်နေသူပ
ါ I could not agree more with Brahma's talking about how sanctions are not sufficient they haven't done the job sanctions alone don't work
ဒဏ်ခတ်ပိတ်ဆို့မှုကမလုံလောက်ဘူးဒဏ်ခတ်ပိတ်ဆို့မှုတခုတည်းနဲ့အလုံးမဖြစ်ဘူးဆိုတာနဲ့ပတ်သက်ပြီး Brahma ပြောသွားတာကိုကျွန်တော်အပြည့်အဝသဘောမတူနိုင်ပါဘူးထီထွေဆက်ဆံရေးကအလုံးမဖြစ်ဘူးဆိုတာကိုအရှိအရှာမှသိမကြရဘူးပါဘူးစက်တင်ဘာအောက်တိုဘာလောက်မှမှစကြားလာရတာဖြစ်နိုင်ပါတယ်အရှိအရှာအိန္ဒိယဘာထည့်မယ်ဆိုရင်တောင်အရှာမှကြားလေရှိတာကဒဏ်ခတ်ပိတ်ဆို့တာအထီးကျန်ဖြစ်အောင်လုပ်တာအလုံးမဖြစ်ပါဘူးဆိုတာပါဟုတ်ပါတယ်ကျွန်တော်တို့တုံ့ပြန်တာကလည်းအပြူသဘောဆက်ဆံရေးကလည်းအလုံးမဖြစ်ဘူးဘယ်ဟာကမှအလုံးမဖြစ်ဘူးဆိုတာပါလို့မစ္စတာဒဲရက်ကခြေပါပါတယ်ဒါပေမဲ့ဒေါက်တာဘရာမာပြောသလိုဒီနှစ်ခုကိုပေါင်းစပ်ပြီးပိုဟန်ချက်ညီညီလှုပ်ဆောင်တာဟာမှန်ကန်တဲ့ချင်းကပ်မှုလိုအပ်တဲ့ချင်းကပ်မှုဖြစ်မယ်လို့သူမြင်ပါတယ်လို့တော့ Mr. Derek ကထောက်ခံပါတယ်။ဒါပေမဲ့အချိန်တော့ယူရပါလိမ့်မယ်တဲ့။ဒီနေရာမှာသူကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မဲ့အိန္ဒိယ၊အမေရိကန်နဲ့ဂျပန်နိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မဲ့ဒါအပြင်တခြားအရှိတောင်အရှနိုင်ငံတွေပါပါဝင်ပြီးပူးပေါင်းဆောင်ရွက်မဲ့နယ်ပယ်တွေရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့ပါပဲလို့ထောက်ပြသွားပါတယ်။သူကတော့မြမအရေးမှာတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုအများကြီးမျှော်လင့်မထားသူပါ။ဆွေးနွေးပွဲမှာတက်ရောက်လာတဲ့သူတူကမြန်မာနိုင်ငံကိစ္စကိုအိန္ဒိယလိုတရုတ်လိုအိန္ဒိယချင်းနိုင်ငံတွေကစိတ်ဝင်စားတာထက်အမေရိကန်လိုအနောက်နိုင်ငံတွေကဘာကြောင့်ဒီလောက်အရေးတူပြောဆိုလှုပ်ဆောင်နေရတာလဲလို့မေးပါတယ်။ ဒီအမေးကိုဒဲရက်ကအခုလိုဖြေကြားပါတယ
် Burma is you know Americans this is the whole etymology you know background of America we do care about human rights we do care about democracy and we do have
မာယေကိုဘာကြောင့်စိတ်ဝင်စားတယ်လဲလို့မေးရင်ဒါဟာအမေရိကန်ရဲ့နောက်ခံတမိုင်းကြောင်းတစ်ခုလုံးနဲ့စိုက်မာတယ်ကျွန်တော်တို့ဟာလူ့အခွင့်အရေးကိုအလေးထားပါတယ်ဒီမိုကရေစီကိုအလေးထားပါတယ်ကျွန်တော်တို့မှာမတူတဲ့တန်ဖိုးထားမှုတွေရှိပါတယ်ကျွန်တော်တို့ဟာဒီမိုကရေစီပေါ်မှာအခြေခံတည်ဆောက်ထားတာပါကျွန်တော်တို့ကိုယ်တိုင်ရဲ့လှုပ်ဆောင်မှုတွေလုံးဝပြီးပြည့်စုံတာမဟုတ်ပါဘူးနိုင်ငံခြားရေးမူဝါဒလုံးဝပြီးပြည့်စုံတာမဟုတ်ပါဘူးဒါပေမဲ့တစ်ဖက်မှာလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ရှိနေတစ်ဖက်မှာလည်းတန်ဃာတော်တွေကိုသွေးအေးအေးနဲ့လမ်းပေါ်မှာပြတ်တက်တာတွေဟာအမေရိကန်ရဲ့တုံ့ပြန်မှုကိုဖြစ်စေတာပါပဲလို့ဒဲရက်ကဖြေခဲ့ပါတယ်။ဒေါက်တာဘရာမာကတော
့ Why Burma is important three more. One, it's the largest country in Southeast Asia. People tend to forget that. Two, it's a very resource rich country.
တချို့မြန်မာဟာအရှိတောင်အရှမအကြီးဆုံးနိုင်ငံတစ်ခုဟာလူတွေကဒါကိုမေ့ရကြပါတယ်။နှစ်ချက်ဘဝပြန်စားတာအင်မတန်ပေါ်ကျွယ်ဝလာတဲ့နိုင်ငံဖြစ်ပါတယ်။သုံးချက်ရှိတော်အရှာနဲ့တောင်အရှာကြားပုံမှန်ဆက်ထားတဲ့နေရာဖြစ်ပါတယ်။ဒါကြောင့်တကယ်လို့သာပုံမှန်နိုင်ငံတစ်ခုဖြစ်မယ်ဆိုရင်စီးပွားရေးအလားအလာတွေနဲ့အရှိတော်အရှာနဲ့တောင်အရှာကိုဆက်သွယ်ပေးမယ်နိုင်ငံရေးအလားအလာတွေကိုတွေးကြည့်လိုက်ပါ။လေးချက်စိုးရွားတဲ့နိုင်ငံရေးအခြေအနေနဲ့ပြည်တွင်းအကွဲကြောင်းတွေရှိနေပေမဲ့မြန်မာနိုင်ငံဟာဒေသထဲမှာအချမ်းသာအကျွယ်အဝဆုံးနိုင်ငံဖြစ်နိုင်တဲ့အလားအလာရှိနေပါတယ်။ဒါကြောင့်ဒီလိုအခြေအနေမှန်တွေနဲ့မဟာဗျူဟာမြောက်ရေးပါမှုတွေရနိုင်ငံတကာရဲ့အာယုံဆိုင်ဂူပြူမှုမြန်မာပြည်ဟာရတတ်ပါတယ်လို့ဖြေကြားခဲ့ကြအောင်ပါခင်ဗျာ